Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ30ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ဒီထိုက်ပါ။အမေရိကန်မှာတိုက်ခတ်နေတဲ့ဟာဗင်းမုံတိုင်းအရှင်ကျော်လာပြီမဲ့ရေဘေးဒုက္ခကတော့ဆက်ပြီးတော့ကြုံရအောင်မယ်လို့သတိပေးထားပါတယ်။ရခိုင်ဒေသအတွက်ဒေါ်လာ2တန်း30မြေအကူအညီပေးရအစီအစဉ်တရက်ကိုအင်ဒိုနီးရှားနိုင်ငံဆိုင်ဝင်ကြီးကဒီကနေ့တရားဝင်ဖွင့်လှစ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။အခုညပိုင်းသတင်းတော်တွေဆက်သွယ်မြင်းမြန်ချက်တွေရမှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကရခိုင်ရေးရေးစေးမှာအဖြေရှာဖို့တိုက်တွန်းခဲ့တာဟာတကယ်ပဲအလွတ်သဘောဆွေးနွေးခဲ့တာသာဖြစ်တဲ့အကြောင်း
လူရင်းကောင်စီဖွဲ့ဝင်တွေကိုဒီအစည်းအဝေးတိုင်ပြန်မှာပဲကျွန်တော်တို့ချူတင်ပြီးတော့လိုအပ်တဲ့စာရွက်စာတမ်းတွေအချက်လက်တွေကိုကျွန်တော်ပံ့ပိုးပေးထားတာရှိပါတယ်။ဟိုကျွန်တော်တို့အခုနောက်ဆုံး
မြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ရဲ့ရှင်းလင်းပြောကြားချက်နဲ့တူနားဆင်နိုင်တယ်လို့မောင်တော်မှာနေနေမတိမငင်ဖြစ်နေတဲ့အတွက်နေရက်စွန်ခွာထွက်ပြေးတဲ့ဒုက္ခတွေကိုကုညီရမှာဒေသခံတိုင်းရင်းသားတွေအပြင်ဘာသာကြားတွေအပေါ်မှာပါမျက်မျက်တာရအကူအညီကယ်ဆယ်ပေးနေတယ်လို့ရခိုင်အစိုးရကပြောပါတယ်။တခါရခိုင်ပြည်နယ်မြောက်ပိုင်းက ARSA လက်နက်ကိုင်အကြမ်းဖက်အဖွဲ့ရဲ့ဒုတိယကြိမ်တိုက်ခိုက်ခံရပြီးတဲ့နောက်နိုင်ငံတကာနဲ့ဒေသန္တရမီဒီယာတွေအပေါ်မှာပြောဆိုမှုတွေထပ်မံပေါ်ပေါက်လာတာကိုလည်းနှာစင်ကြရမှာပါ။အခုရင်းဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်တော်စုတောင်ပိုင်းပင်လယ်ခွေကမ်းရိုးတန်းကနေထွက်ခွာနေပြီဖြစ်တဲ့အပူပိုင်းမုန်တိုင်းဟာဗီကအားလျော်လာပြီမယ်လို့ဒီသတင်းပတ်အတွင်းတက်ဆက်ပြည်နယ်တောင်ပိုင်းနဲ့လူဝီစီယားနာပြည်နယ်တွင်းကဒေသတချို့တို့မှာတော့အသက်အန္တရာယ်ဆွင့်ရတဲ့အခြေအနေထိဆက်ပြီးတော့ရေဘေးကြုံရအောင်မယ်လို့မွေးလေဝတ္တပညာရှင်တွေကသတိပေးထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး30လောက်ရှိနေပြီလို့ပြောဆိုထားပြီးအသေးအပြောက်တိုးလာနိုင်တဲ့အပေါ်အာဏာပိုင်တွေစိုးရိမ်နေကြပါတယ်။ဟာရီကိန်းမုန်တိုင်းဟာဗီကြောင့်ပျက်စီးဆုံးရှုံးမှုကဒေါ်လာတန်တောင်းချီရှိမယ်လို့ခန့်မှန်းထားတာပါ။ဟျူစတန်မြို့ကနေတက်ဆက်အရှေ့ပိုင်းတစ်လျှောက်ရေဘေးကနေထောင်ရင်ချီတဲ့လူတွေကိုကယ်တင်ခဲ့ရပြီဖြစ်တယ်လို့ပေးလို့ရာကိုရွှေ့ပြောင်းပေးမဲ့စစ်တပ်နောက်ကူညီပေးမဲ့သူတွေကိုဆောင်စားနေကြသူတွေလည်းအများအပြားရှိနေသေးပါရေဘေးဒုက္ခတွေကိုယာယီအင်ယာရီနဲ့ဆန္ဒရိက္ခာထောက်ပံ့နိုင်ဖို့ရက်ရွာအတိုင်းဝိုင်းတွေဒေသခံတွေပြည်နယ်နဲ့ပြည်ထောင်စုဌာနတွေကစ조사ဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင
်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုအမေရိကန်နဲ့မဟာမိတ်နိုင်ငံတွေထပ်ပြီးတုံ့ပြန်လိုက်တာမှာတော့ကြီးစစ်တွေနဲ့စည်းရဲလက်ချင်းမှုတွေလည်းပါဝင်ပါတယ်American ပိုင်နဲ့ Guam ကျွန်းအခြေစိုက် B1 ဘုံကျဲလေယာဉ်နှစ်စင်းနောက် Japan အခြေစိုက် F-35 တိုက်လေယာဉ်၄စင်းတို့ Korea ကျွန်းဆော်ပေါ်မှာစစ်အင်အားပြတဲ့အနေနဲ့စစ်နာရီကြာပြန်တန်းခဲ့ကြပါတယ် American စစ်လေယာဉ်တွေ Japan ပင်လယ်ပြင်ပေါ်မှာ Japan စစ်တပ်လေယာဉ်ကပူးပေါင်းခဲ့သလို Korea ကျွန်းဆော်ပေါ်အရောက်မှာတော့ Dong Korea တိုက်လေယာဉ်၄စင်းကပူးပေါင်းခဲ့ပြီး Pyeongchang Range လေကျင်းရေးဒေသမှာလက်နက်အစစ်တွေနဲ့ပစ်ခတ်ခဲ့ကြပါတယ်မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံပေါ်ဖျက်ပြီးဒုံးကျည်ဆက်သက်ခဲ့ပြီးနောက်နေ့ရက်အကြာမှာအခုလိုတပ်ဖွဲ့တွေကစီးပြခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓနေ့မှာလည်းအမေရိကန်ရေတပ်ကကာကွယ်ရေးစနစ်ကိုစမ်းသပ်တဲ့အနေနဲ့ဟဝိုင်ကမ်းလွန်မှာတာလက်ပစ်ပယ်ထိန်ဒုံးကျည်တစ်စင်းကိုအမေရိကန်ရေတပ်သားတွေကအောင်မြင်မြင်ပစ်ချနိုင်ခဲ့တယ်လို့ရေတပ်ကကြေညာခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်အစီအတွက်ကအရင်ကပြောဆိုထားတာထက်ပိုများတယ်လို့အမေရိကန်စစ်ထဏာချုပ်ပင်တဂွန်ကပြောဆိုလိုက်ပါတယ်။အာဖဂန်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းခြေ1,000ရှိတယ်လို့အမေရိကန်စစ်ထဏာချုပ်ပင်တဂွန်ကအတည်ပြုပါတယ်။အရင်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိတာလို့ပင်တဂွန်ကလာနဲ့ချီပြီးတော့ပြောဆိုထားတာဖြစ်ပါတယ်။အရင်ကတပ်ဖွဲ့ဝင် 8,400 ဆိုတာမှာအာဖဂန်နိုင်ငံတွင်းရပ်ပေါင်း120အောက်တာဝန်ထမ်းဆောင်တဲ့ယာယီစစ်ကူတိုက်ခိုက်ရေးပစ္စည်းဖြည့်တင်းရေးတပ်ဖွဲ့တွေကိုထည့်ပြီးမတွက်တာဖြစ်ပါတယ်။အာဖဂန်မှာတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေထပ်တိုးရေးဆုံးဖြတ်ဖို့ရှိနေချိန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတပ်ဖွဲ့ဝင်အရေးအတွက်ကိုရှင်းရှင်းလင်းလင်းပြန်လည်တွက်ချက်ဖို့အဆိုပြုခဲ့တာပါ။16နှစ်ကြာတိုက်ခိုက်နေတဲ့အာဖဂန်နိုင်ငံတွင်းအမေရိကန်တပ်ဖွဲ့တွေထပ်လွတ်ဖို့ကိုကာကွယ်ရေးဝန်ကြီးအနေနဲ့အပြစ်သက်ဆုံးဖြတ်ချက်တော့မချရသေးပါဘူး။ဒါပေမဲ့လည်းကာကွယ်ရေးဝန်ကြီးအနေနဲ့မြေပြင်အခြေအနေလိုအပ်ချက်ပြည့်မီရဲ့အတွက်နောက်ထပ်တပ်ဖွဲ့ဝင်4,000လောက်ထပ်မံချထားဖို့စဉ်းစားနေတယ်လို့တာဝန်ရှိသူတွေကထင်ကြီးပေးပြောဆိုကြပါတယ်ရှင်
။ Iran နိုင်ငံ Tel Afar မြို့နဲ့ Nineveh ပြည်နယ်တစ်ခုလုံးတွင်းက Islamic အစွန်းရောက် ISD ကိုအနိုင်ရအောင်မြင်ပြီလို့ Iran ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။ nine wa pi ne the kulongo irata puerga apiwa ten chotabi omimu ya bi apiwa pyoshin ya bi lo wunjijo hida el abadiga chinaja topian pyosugera pibare American Usaune Yamata Puegaro Irata Puerigo Chiji Gombu Tabare Damele Pakwe Pisidigo Shinin Bone Bonko Ni Iasaka is the Marigo Shapwe Yaoma Mo and the Shia Longan in the Jan Shinizi Elo Chinaja Madri Bitavare Mosumio Lumia Yigo Sang Chin Pinange Bigu Kamata from Yugu Pepata on Wayagera Hasu Yen Irelonita Puri and Inet Nangan Dringa Iasigo Chimo Nether Drigo Lonjong Sanya Bira Irapi Drigo Kakwe Pina Tularago Piata like that Pidelo. American and Yamata Peru yet Tamu Dudia Bojo G Stephen Downson Piovare. Syrian and Neza now I stood Chinga Kaima Tencho Kare Mosomune Kilometer Shisela Kwagata from Yuko. August Lana Sayaniga Salo Irata Puri to the singer up here.
ဒီဝေမေရိကန်အတန်ညပိုင်းမြမပါတာစစ်စစ်လေးကိုညပိုင်း9:25နာရီကနေစတင်နိုင်အထိ၄ဒိုမီတာ20လေးကီလိုဟတ်စ်17.9ကဟ၄ဒိုမီတာ90နဲ့ကီလိုဟတ်စ်9.25နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်9ရူကနေလဲထုံပေးနေပါတယ်ရှင်
ယူအေမြန်မာပိုင်းစီစဉ်ရဲ့ဌာနပရင်းညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။ရခိုင်ပြည်နယ်တွင်းကလူထုအတွက်ဒေါ်လာ2,300,000လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးစီစဉ်တစ်ရက်ကိုဒီကနေ့မှအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကတရားဝင်စတင်ကြီးညာလိုက်ပါတယ်။ မြန်မာနိုင်ငံအတွက်အင်ဒိုနီးရှားလူသားချင်းစာနာမှုအကူအညီဆိုင်ရာမဟာမိတ်အဖွဲ့ AKIMA ရဲ့ရဲရွာအကျိုးပြုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုအစီအစဉ်အရမြန်မာပြည်သူတွေအထူးသဖြင့်ရခိုင်ပြည်နယ်တွင်းကပြည်သူတွေအတွက်စွမ်းရည်မြင့်တင်ရေးတည်ယူပို့ဆောင်ရေးအတန်းမွေးဝမ်းကြောင်းနဲ့ပြန်လည်ထူထောင်ရေးတို့ကိုဆောင်ရွက်မှာဖြစ်ပါတယ်။အကူအညီပေးမဲ့အရေးကကိုဖီအနန်ဦးဆောင်နဲ့ရခို ရှိတဲ့ဒေသကြီးတွေကိုအခိုင်အမာဂရုပြုတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံအနေနဲ့ထောက်ပံ့ပေးဖို့အခိုင်အမာဂရုပြုတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကထပ်လောင်းအတည်ပြုပြောပါတယ်။ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေနဲ့တည်ဆုံနေကြရတာတွေအပေါ်မှာတော့လူမဲ့ဆွေးရမကင်ဖြစ်ရတယ်လို့လဲနိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။ အင်ဒိုနီးရှားအစိုးရရဲ့ရည်တည်ချက်အပေါ်မှာတော့ချီချူပြောဆိုကြတဲ့အထက်ကိုပီယာနန်ကော်မရှင်နဲ့ပါဝင်ပါတယ်။ရခိုင်ပြည်နယ်တွင်အခြေအနေတွေကိုမြန်မာအစိုးရဘက်ကကင်တွယ်တဲ့နေရာမှာအင်ဒိုနီးရှားအစိုးရဘက်ကအထောက်အကူပေးရေးတက်တွေ့ကြကြဆောင်ရွက်မှုအပေါ်ကိုပီယာနန်ကထောက်ခံထားတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။
မုတ်တုံမှုရွာသွန်းမှုကြောင့်အိန္ဒိယနိုင်ငံတချို့ဒေသတွေမှာရေလွှမ်းမှုတွေဖြစ်ပေါ်နေပြီးတော့အဲဒီရေကြီးမှုတွေကြောင့်အာရှဒေသက အခုနှစ်မုတ်တုံရာသီအတွင်းမှာတည်ဆုံးသူဥယျာဉ်ဟာ1200ကျော်သွားပြီဖြစ်ပါတယ်။မွန်ဘိုင်းမြို့မှာရက်အတန်ကြာမှုအကြီးကျယ်ရွာသွန်းခဲ့တာကြောင့်အဆောင်အုံတစ်ခုပြိုကျပြီးတော့အနည်းဆုံး2ယောက်တည်ဆုံးပြီး30လောက်ပိတ်မိခဲ့ပါတယ်။ဆောင်းအုံပျက်စီးတွေကြားကနေပိတ်မိနေသူအများပြားကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့ရပါတယ်။အဲ့ဒီဆောင်းအုံထဲမှာမိသားစုကိုးစုနေထိုင်တာဖြစ်တယ်လို့အိန ကျွန်တော်ကလည်းစတင်ခဲ့တဲ့မုတ်တုံမှုကြောင့်အိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံဒီမှာလည်းရေလွှမ်းမှုဓာတ်တွေဖြစ်ပေါ်နေပြီးတော့လူသန်း 40
ကျော်ဘေးဒုက္ခနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတနင်္ဂနွေနေ့မှာစတင်ပေ 23 နိုင်ငံနေရဲ့ဘရစ်ထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့တရုတ်နိုင်ငံကိုသွားရောက်မဲ့တချိန်တည်းမှာပဲဟိမဝန္တာဒေသမှာတရုတ်နိုင်ငံနဲ့ဆဲဆွနဲ့ပေါင်းများစွာရှိလာခဲ့တဲ့နယ်စပ်ပြဿနာအပေါ်ပြည်လည်အောင်ဖြေရှင်းနိုင်ခဲ့တဲ့အတွက်အိန္ဒိယအစိုးရအနေနဲ့ကျေနပ်မှုရရှိခဲ့ပါတယ်
အခုချိန်မှာတော့တရုတ်နိုင်ငံကအိန္ဒိယတရုတ်နယ်ဘူတန်နိုင်ငံသားမှတရှိတဲ့ဟိမဝန္တာကုန်းပြင်ပေါ်မှာတည်ဆောက်မဲ့အငင်းပွားစရာကားလန့်အစီအစဉ်တွေကိုရပ်ဆိုင်ထားပုံရပါတယ်တရုတ်ဘက်ကအဲ့ဒီလိုကားလန့်တည်ဆောက်မဲ့အစီအစဉ်ကြောင့်တရုတ်နယ်အိန္ဒိယနှစ်နိုင်ငံကြားတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါတရုတ်နိုင်ငံကမြေတူးတဲ့ကားတွေနဲ့တခြားဆောက်လုပ်ရေးလုပ
ိမှတ်အခမ်းအနားတွေကိုဗြိတိန်ပြည်သူတွေဒီကနေ့စတင်ဆင်နွှဲခဲ့ကြပါတယ်။ဗြိတိန်ပြည်သူတွေဟာသူနေထိုင်ခဲ့တဲ့ကန်စင်တန်နန်းတော်ဂိတ်ပေါ်ဝါမှာပန်းစည်းတွေဓာတ်ပုံတွေနဲ့စာတွေကိုရေးပြီးတော့သူ့ကိုအမတ်တရဂုဏ်ပြုခဲ့ကြပါတယ်။ဒီကနေ့ဩဂတ်လ31ရက်နေ့ဟာဆိုရင်ဒ Diana Paris New Ma Yin Dai Mu Phit Bi Kwe Lon Ge Ye Nit Na Se Pi Da Le Phit Ba De Mane Bo Thu Ne Ka Ra Britain Taw Win Min Da William Ne Tu Ye Nyi Harry Lo Ha Kensington Nando Ga Diana A Thaim Ma Pan Nyan Go Twa Yaw Pi Lo Thu Ye Mi Khin Go Gung Pyu Ka Ja Ba De Taw Win Min Da Ne Yaw Ne Cambridge New Sa Ka Ro Lo Ha A Di Ma Diana Go La Yaw Gung Pyu Ja Ya Tu Ri Ne Twe Song Ka Ja Ba De Da Mae Di Ka Ne Ma Pyu Lo Me Amat Ya A Khan Na Di Ma Ro Thu Lo Pa Win Mae Paw Ma Shi Wu Lo Khan Ma Ba De Khya
အထူးကြောင့်မြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကန့်သတ်ဖို့တရက်အလို့ဒီကနေ့ကြာသပတေးနေ့မှာတော့မြောက်ကိုရီးယားနိုင်ငံတွင်းကနေအမေရိကန်နိုင်ငံသားတချို့ထွက်ခွာနေကြပါတယ်။မြောက်ကိုရီးယားမျိုးတော်ပျိုးယန်းကနေတရုတ်နိုင်ငံမျိုးတော်ဘေကျင်းကိုပြန်တက်တဲ့လေယာဉ်နဲ့လိုက်ပါခဲ့ကြတဲ့အမေရိကန်နိုင်ငံသားအနှင်းငယ်တဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေ ဒီတိုင်းမြင့်ချက်ထဲမှာတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်သားတွေတည်ထောင်တဲ့တရားဝင်တာဝန်ထမ်းဆောင်နေတဲ့ချက်ချင်းညီဝန်ထမ်းတွေနောက်နိုင်ငံအကျိုးစီးပွားအတွက်တောက်ရောက်မဲ့သူတွေလှုပ်သက်မှတ်ခံထားရသူတွေကပါကျန်တဲ့အမေရိကန်နိုင်ငံသားအလုံးမြောက်ကိုရီးယားကိုတောက်ရောက်ခွင့်ပိတ်ပင်ထားတာဖြစ်ပါတယ်ရှင်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းစာပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင် မောင်တော်မှာတကြောပြန်တိုက်ခိုက်မှုကြောင့်နေရက်စွန်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုကူညီရမှာဒေသခံတိုင်းရင်းသားတွေကပါသာကြားတွေပေါ်မှာပါမျက်မျှတာတာကူညီပေးနေတယ်လို့ရခိုင်အစိုးရကပြောပါတယ်။လက်ရှိမြန်မာအာဏာပိုင်တွေဘက်ကကောက်ယူထားနိုင်တဲ့စီးရင်အရဒီတိုက်ခိုက်မှုကြောင့်လူရေ1000ကျော်နေပါဒုက္ခရောက်နေပြီးစားနပ်ရိက္ခာခက်ခဲဖြစ်နေပါတယ်။ကြေးရွာတွေမှာရှိတဲ့ဒုက္ခသည်တွေအတွက်စားနပ်ရ င်
။တကြောပြန်မောင်းတော့တိုက်ခိုက်မှုတွေကြောင့်နေရဲဆွန့်ခွာပြေးနေရတဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလှုပ်ဆောင်တာမှာဒေသခံတိုင်းရင်းသားတွေအပြင်ဘာသာကြားတွေပေါ်မှာပါမျှတစွာကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတယ်လို့ရခိုင်အစိုးရဘက်ကပြန်ကြားရေးတာဝန်ခံဒီနေ့အစိုးရအတွင်းမှဥတည်မောင်းဆွေကပြောပါတယ
်။ဒီနေရာမောင်း30လောက်မှာအမစိုးရတည်ပြီးကုလုံးနေရာရှိပါတယ်။အဲ့ဒါပြောတော့1000ကျော်ရှိပါတယ်။အဲ့ဒါဒီအားလုံးလည်းဆက်ပြီးအရေးကြီးတဲ့နေရာတွေကိုတော့ဆက်ပြီးဒါကျွန်တော်တိကျကနေပြီးတော့ဒီတော့ကျွန်တော်တို့နေပေါ်အောင်တော့ဒီပြောင်းစိုးဟာတောက်ပေါင်းနေဆိုရေခါတွေကိုဒီကြောင်ကနေချပေးပါတယ်။ဒီနေ့နေရာတွေကတော့ခုနကပြောတဲ့လူငယ်ရေးဖွဲ့စည်းတဲ့လူချင်းတွေဒီဖွဲ့တွေနဲ့ပဲဆက်ပြီးတော့သူ့နေရာသူအားလုံးတော့ဆောင်ရွက်နေပါတယ်။တခြားဘာသာဝင်ဆိုရင်တော့ဒီမှာတော့မရှိဘူး။မောင်းတော့မှာပဲရှိပါလိမ့်မယ်။အမှဟိန္ဒူဘာသာဝင်ဆိုလို့ရှိရင်ဒါဒီနေ့လေတနအီမှာပြိမိနေဆိုရဲဟိန္ဒူဘာသာဝင်တွေဟိုဒါကျွန်တော်ဒီတက်ကင်ရဲအဖွဲ့ရဲ့နော်အုပ်ချုပ်ရေးအဖွဲ့ရဲ့နေတော့ပြိမိနေရက်ကွက်ပြန်နေခေါ်ထုတ်ပြီးတော့ဒါပြိုရဲမှာကျွန်တော်ဒါခုနနေရာချပြီးတော့နော်ကိုကြီးစောင့်ရှောက်ထားတာရှိပါတယ်။ဒါနဲ့ဒီမွတ်စလင်တွေကြောက်လေခုနပြဥလီအောက်မှာနေနေတဲ့မွတ်စလင်တွေကလည်းဒီရက်ကွက်တွေကိုခုနတို့နောက်ခုနပြရုံးရင်းဆန်ခတ်မှုတွေမဖြစ်အောင်တွေဒါတနေ့တည်းကိုကြီးစောင့်ရှောက်မှုတွေအလုပ်ပြီးနေပါတယ
်။လက်ရှိမှာလမ်းပန်းဆက်သွယ်ရေးပိုင်းအခက်အခဲတွေရှိနေသေးမှုကျေးရွာတွေမှာခိုးလုံနေရသူတွေအတွက်စားနဲ့ရိတ်ခါအခက်အခဲဖြစ်နေတယ်လို့ဘူးတီတောင်မြို့နယ်ကရခိုင်တိုင်းရင်းသားကိုလက်ကခုလိုပြောပြပါရယ
်။ဘယ်လိုပေါ်မလဲဒီနည်းနည်းလေးလုံကြုံစိတ်ချရတဲ့နေရာပေါ့။အဲလွားပြီးတော့လေကိုလိုနေဆက်ရနေဆက်ရခိုးလုံးလာတယ်အများကြီးရှိတယ်။ဘုံကြီးကျောင်းနေစာတင်ကျောင်းနေမှာနေကြတယ်။အစိုးရတပ်ရင်းတွေမှာသူတို့အကူကြီးတောင်းပြီးတော့အဲလိုဝင်ပြီးတော့နေကြတဲ့နေရာတွေရှိတယ်။အဲ့ဒါတွေကဘူးတီတောင်မှာလည်းရှိတယ်မောင်တော်မှာလည်းရှိတယ်တော်တော်များရှိတယ်။အခက်အခဲကတော့တော်တော်ဖြစ်တယ်မြို့ပေါ်ရှိနေတဲ့ဆန်ကိုပဲကျွန်တော်တို့ကပြန်ဝယ်ပြီးတော့ဒီပယ်ဆေးလုတဲ့လူတွေကဒီဆန်ကိုပဲပြန်ပြီးတော့ပြန်လူကြတာပေါ့နော်။ဟိုကဆန်နေယူလာတယ်ဆိုတာလေကြည့်လို့ရှိတယ်ဒါပေမဲ့အဲ့လောက်အများကြီးယူလာနိုင်ကြတာမဟုတ်ဘူးလေ
မောင်တော်ဘူသီးတောင်ဘက်မှာရှိနေတဲ့အခြားသောဘာသာဝင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူးကျေးရွာတွေမှာရှိနေတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပို့ဆောင်မှုတွေကိုရဟတ်ရင်တွေနဲ့ပို့ဆောင်နေရပြီးကျန်းမာရေးမကောင်းသူတွေတက်ကြီးရွယ်အိုတွေကိုတော့မြို့ပေါ်ကိုတည်ဆောင်လာနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကပြောပြပါတယ
်နိုင်ငံတော်ဆွေးနွေးအနေနဲ့ချက်သိမ်းပါ1900ကျော်ပေါ့ဒီနယ်စုရကိုထောက်ပံ့ပေးထားတယ်ဒီနယ်စုကလည်းဆန်ရယ်စီရယ်ပဲရယ်စားရယ်6ရယ်ပေါ့သတ်စာပေါ့ဒီနယ်ကနေပြီးတော့ဝယ်ထားပြီးဒီလိုမောင်းတော့ဘက်ကိုပို့ထားပြီးအဲဒီမောင်းတော့ဘက်ကနေပို့ထားတဲ့ဥစ္စာတွေကိုတပ်မတော်ရဟတ်ရင်နဲ့ဒီခါလေးလိုက်ချပေးနေတယ်
မြို့ပေါ်ကဒုက္ခသည်စခန်းတွေကိုတော့မြို့နယ်လူမှုကယ်ဆယ်ရေးအဖွဲ့တွေ အနေနဲ့ရရကကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေရပြီးကြေးရွာတွေမှာကြံနေတဲ့ဒုက္ခသည်တွေကိုတော့ဦးစားပေးကူညီကယ်ဆယ်မှုတွေလုပ်နေတယ်လို့ဦးစိုးအောင်ကပြောသွားပါတယ်ရှင်။
မေခပြပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအကြံဖက်ပြည်ပခါတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူဘင်္ဂလားဒေ့ရှ်အစိုးရကကူညီပေးနေပြီးနေဆက်တလျှောက်တင်းကျပ်မှုတွေကိုလည်းလျှော့ပေါ်ပေးထားတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ
UNHCR ကပြောပါတယ်။လက်တလောဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့UNHCR တာဝန်ရှိသူတို့ကိုမှတ်ခင်ပြုတွေကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။ ပြည်ရဲ့ရပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာစံဖက်ပြည်ပခါတွေပြန်လည်ဖြစ်ပွားခဲ့ပြီးနောက်နေဆက်ထွက်ပြေးလာကြတဲ့ဒုက္ခသည်တောင်ကနန်းအထိရှိနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ
UNHCR ပြောခွင့်ရ VPN တန်ကပြောပါတယ်။ဒီဖရင့်ဘော်ဒါပွိုင့်ဝဲအမ်ဟန်ဒရက်ဒ်အီဗန်သောင်းဇန်ဒ်ပီပယ်ဖရင့်ဗိုင်လန့်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်ဇ်
Basically, it's hard to know
exactly how many refugees have entered in the last few days. What we do know
is that in UNHCR
is working with our partners and with the government to provide life-saving assistance to these new arrivals.
အခု Bangladesh နဲ့စပ်ပတ်ကို အလုံးကြီးနဲ့ထွက်ပြေးလာကြတဲ့သူတွေထဲမှာ အများစုဟာ ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေက Rohingya တွေလို့ သုံးလုံး ခေါ်ဝတ်ပြီး မြန်မာအစိုးရကတော့ Bengali တွေလို့ သုံးလုံး ပြောတဲ့သူတွေဖြစ်ပါတယ် Vivian Tan ကအခုလို့ ပြောပါတယ်
The vast majority that we know of are Rohingya refugees, a lot of women and children missing.
အခုလိုရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြောပြန်ပြန်လဲဖြစ်ပွားပြီးအရက်သားပြည်သူတွေထွက်ပြေးနေရတဲ့အပေါ်မှာအထူးဆိုရင်လည်းအကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကထုတ်ပေါ်ပြောဆိုခဲ့ကြသလိုလက်ရှိရခိုင်ပြည်နယ်အတွင်းတင်းမာမှုတွေရောကြအောင်ရွေးရှင်နည်းလမ်းပြည့်ရှာဖွေသွားဖို့အတွက်ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှပုံထိုးနေတော့ကအရေးပေါ်တကပိတ်ဆွေးနွေးပွဲ
န်ကိုစလဲကကုလလုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်နိုင်ငံတွေကရခိုင်အရေးရေရှည်ဖြစ်ရှားဖို့တိုက်တွန်းခဲ့တာဟာတကပိတ်အလွတ်သဘောဆွေးနွေးခဲ့တာဖြစ်ပြီးတရားဝင်ဆုံးဖြတ်ချက်ထုတ်ပြန်တာမျိုးမရှိတဲ့အကြောင်းမြန်မာအဖွဲ့ယုံအနေနဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲမတိုင်ခင်ရခိုင်ရေးနဲ့ပတ်သက်တဲ့တည်တဲ့အချက်အလက်တွေကိုသက်ဆိုင်သူတွေထံဖြန့်ဝေထားခဲ့ခြင်းဖြစ်ကြောင်း VOA ကိုပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးရဲ့သဘောတဘာဝနဲ့ပတ်သက်လို့မြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးဟောက်တို့စွမ်းကအခုလိုစပြောပါတယ်
ဒီလုံခြုံရေးကောင်စီရဲ့စီဝေးသဘောတဘာဝအရာကပုံမှန်စီဝေးတွေရှိပါတယ်ခင်ဗျ။ဟိုချမှတ်ထားတဲ့ agenda item တွေလိုက်စီဝေးတွေရှိတယ်။အဲ့ဒီစီဝေးတွေမှာအောက်မှာသူတို့က any other business ဆိုတဲ့ခေါင်းစဉ်နဲ့ဟိုမြန်မာလိုဆိုရင်တော့အထွေထွေပိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကစိတ်ဝင်စားလို့ကိစ္စရတစ်ခုခုနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးခြင်းနဲ့ဆိုလို့ရှိရင်ဒီဟာကိုထည့်ပါဒီ season ထည့်တာပေါ့။ထည့်တဲ့အခါမှာဟိုအဓိကအဖြစ်တော့ကျွန်တော်အခုဖြစ်တဲ့ကိစ္စက30နှစ်မှာလုံးမဲ့လူရင်းကောင်စီစီဝေးမှာ
ဒီညမနိုင်ငံအခုနောက်ဆုံးဖြစ်ပေါ်နေတဲ့ရဟန်းပြည်နယ်ဟိုကျမ်းဖက်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့ခုနကတော့မှကဌာနချုပ်ကနေပြီးတော့တာဝန်ရှိတဲ့ဌာနအနေနဲ့လာရောက်ရှင်းလင်းပြောကြားပေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့ဗြိတိသျှတာမကြီးကနေပြီးတော့ဟိုဟာပေါ့မြစ်တပ်ရခဏပေါ့အဲ့တော့ဟိုခုနကတော့မှကဒီပတ်မန့်အော်ပေါ်လစ်ကယ်ဖေးစ်ကပေါ့ရေးရနေပြီးတော့ဟိုတာဝန်ရ
ြန်ထားတာသူတို့ဘက်ကပေါ့နော်ဟိုကျွန်တော်ဆိုလိုတာကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ဒီဟာတွေဝင်ထုတ်ပြန်တာမဟုတ်သူတို့ဆွေးနွေးပြီးတော့ဟိုသူတို့ဒီကိစ္စပေါ်မှာသူတို့ရဲ့သဘောထားကိုပြောကြတဲ့ဟာဆွေးနွေးကြတဲ့အခြေအနေပဲရှိပါတယ်ကျွန်တော်တို့ကတော့ဟိုသူတို့ဟိုလူမျိုးရေးကောင်စီဖွဲ့ဝင်တွေကိုဒီအစည်းအဝေးမှာတိုင်ခင်မှာပဲဟိုကျွန်တော်တို့ကချုပ်တင်ပြီးတော့လူအပ်တဲ့စာရွက်စာတမ်းတွေအချက်လက်တွေကိုကျွန်တော်ပံ့ပိုးပေးထားတာရှိပါတယ်ဟိုကျွန်တော်တို့အခုနောက်ဆုံးဖြစ်ပေါ်တည်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတကယ်ဖြစ်ရမှန်းနေဆွန့်ရောက်ကျန်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဒီကိစ္စဒီလိုဖြစ်သွားတဲ့အခြေအနေတွေအဲ့တော့ကျွန်တော်တို့ကကျန်းဖက်မှုကိုနိုင်ငံတကာအနေနဲ့ကကျွန်တော်တို့အချုပ်ချအနာလုပ်ပိုင်ခွင့်အတွင်းကနေကျွန်တော်တို့ကပြည့်ပြည့်စုံစုံကျွန်တော်တို့ဒါချိန်မောင်းမယ်တာဝန်ကျွန်တော်တို့မှာရှိတယ်လုပ်ပိုင်ခွင့်လည်းရှိတာပေါ့နော်အဲတစ်ချိန်တည်းမှာပဲသူတို့တိုက်တွန်းကြတဲ့ဟလာအလုံးကိုထင်းထင်းသိမ်းလုပ်ပါဆိုရလဲကျွန်တော်တို့ဒါအလုံးကိုညွှန်ကြားထားတာဖြစ်တယ်ကျွန်တော်တို့ဒါကြီးကိုကျွန်တော်တို့လူကြီးဖွဲ့စည်းနေတယ်ဒါဒီလိုပဲလုပ်သွားမှာပဲကျွန်တော်တို့ကဒါကိုလည်းသူတို့ကျွန်တော်တို့ဟိုနားလည်အောင်သူတို့ပြောပြတယ်ကျွန်တော်တို့ရဲ့ချုပ်ချာအနာထိပန်းလာတဲ့ကိစ္စကိုကျွန်တော်တို့ကဒီဟာကိုလုံခြုံရေးအရာလှုပ်ရှားရှိတာတော့ကျွန်တော်တို့လုပ်မယ်ကျန်တဲ့တစ်ဖက်ကလည်းပဲပြည်မဲ့ပြည်သူတွေကျွန်တော်တို့ခံစားနေရတာအခုဆိုလို့ရှိရင်ကျွန်တော်တိုင်းသားတွေဟလာဟိုအများကြီးဒုက္ခရောက်နေတာဒါတွေကမီဒီယာတွေကသူတို့ကဒီတိုင်းသားပြည်သူတွေခံစားနေရကျန်းဖက်မှုဒဏ်ကိုခံနေရတာတွေကိုသူတို့ကဒါတွေကိုဖော်ပြခြင်းကအင်တာနက်နဲ့တစ်ဖက်သက်ပဲဖော်ပြနေတဲ့ဟာတွေရှိတယ်။ဒီတော့ဒီဟာတွေလည်းကျွန်တော်သိအောင်ကျွန်တော်အချက်လက်တွေနဲ့ကျွန်တော်ဘက်ကနေလည်းပံ့ပိုးနေတာရှိပါတယ်လို့
။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တယ်။ဒေါအောင်ဆန်းစုကြည်အနေနဲ့အခုလာမဲ့ဒီကုလသမဂ္ဂအထွေထွေညီလာခံကြီးမှာမင်းငွန်းပြောတဲ့အခါမှာပေါ့နော်။ဒီကိစ္စကိုလည်းထည့်ပြီးတော့ပြောဆိုဖို့ရှိမှာပေါ့နော်။
ကိုနိုင်ငံအတွက်ရေးကြည့်တဲ့ကိစ္စတွေကတော့ဟိုဘယ်သူပဲလာလာပေါ့နော်ဒီကုလသမဂ္ဂထွေထွေညီလာခံလာတဲ့မြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ကတော့ဒါဟိုပြောရဆိုရမှာပေါ့နောက်ပြီးတော့လည်းဟိုတိုင်းပြည်အတွက်ရေးကြည့်တဲ့ကိစ္စဒီအကုန်လုံးကတော့သူမြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်မင်းကွန်းပြောတဲ့ခါမှာထည့်ပြောရမယ်။ဂျန်တဲ့အခခွင့်သင့်တဲ့နေရာမှာလည်းပဲကျွန်တော်ပြောရမယ်အခြေအနေတော့ရှိပါတယ်
ရခိုင်ရေကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးနဲ့ပတ်သက်လို့ဒေါက်ကင်ဆိုဝင်းကနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအဖွဲ့ယုံကတန်မတ်တီဦးဟောက်တို့ဆွမ်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အခြေအနေဆွေးနွေးခဲ့ကြပြီးနောက်တစ်နေ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတန်မတ်တီနှစ်ကီဟာလီကလည်းမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကြေညာချက်တီးကြားထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းစစ်သွေးကြွအုပ်စုတွေရဲ့တိုက်ခိုက်မှုအပေါ်ဝေဖန်ပြစ်တင်လိုက်တယ်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်ကင်တွယ်မှုမှာအယက်သားလူလူနဲ့အကူအညီပေးနေသူတွေကိုမထိခိုက်စေဘဲနိုင်ငံတကာလူသားချင်းစာနာမှုကူညီမှုဥပဒေသားတွေအတိုင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့အလင်းအမြန်အကောင့်ထက်ဖို့ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။ဒီသတင်းပတ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာ American Rohingya Salvation Army ARSC လက်နက်ကိုင်အကြံဖက်ဖွဲ့ကဒုတိယအကြိမ်အကြံဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်နိုင်ငံတကာနဲ့ဒေသန္တရသတင်းမီဒီယာတွေအပေါ်ဆန့်ကျင်ဝေဖန်ပြောဆိုမှုတွေဒေါသတွေအသစ်တစ်ခံပြန်ပြီးတော့ထကြွလာနေပါတယ်။ဒီအကြောင်း VOA သတင်းတောက် Joe Freeman ပြဖို့ထားတဲ့သတင်းလာကိုရှားဖောင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းကမွတ်စလင်အစိုင်းအဝိုင်းနဲ့ပတ်သက်တဲ့သတင်းမီဒီယာတို့ရဲ့ရေးသားဖော်ပြမှုတွေကိုလူ့ရည်အများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေမကြေမနက်တုံ့ပြန်လာခဲ့ကြတာကြားခဲ့ပြီးဖြစ်ပြီးအထူးသဖြင့်ရခိုင်ပြည်နယ်အတွင်းကတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတို့ရဲ့ဖော်ပြမှုတွေကဗေလိုက်မှုတွေရှိနေတယ်ဆိုပြီးပြောဆိုနေကြတာဖြစ်ပါတယ်။ မီဒီယာတွေကရိုဟင်ဂျာတွေကိုပက်လိုက်ပြီးဖော်ပြနေကြတယ်လို့သူတို့တွေခန့်စားနေကြရတာပါရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလည်းလက်မခံပဲဒီလူတွေဟာအစိုးရကပြောသလိုပဲမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကနေလာကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့ယူဆထားကြတာပါဒီရပိုင်းတဲ့အတွင်းမှာတော့အင်တာနက်မှာသတင်းတောက်တချို့ရဲ့ဓာတ်ပုံတွေကိုဖော်ပြပြီးပြောင်ကြကြချင်းချမှုတွေလှုပ်လာသလိုလူမှုကွန်ရက်ပေါ်မှာသတင်းတူတွေကိုတိုက်ဖြတ်ကြဖို့ဆိုတဲ့အလွတ်သဘောလှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပိုတိုးလာတာဖြစ်ပါတယ်။ Facebook ကမှတ်ချက်တစ်ခုမှာဆိုရင်သူ့ကိုရခိုင်ပြည်နယ်တဲကိုမလာခိုင်းပါနဲ့။သူကကလားထက်ဆိုတဲ့ဆိုပြီးမြန်မာသတင်းတောက်တူကိုဓာတ်ပုံနဲ့တကွရည်ညွှန်းပြီးရေးသားထားပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်တပ်ကနေကြောထောက်နှောက်ခံပေးတဲ့အစိုးရအုပ်ချုပ်မှုပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့နှစ်ကမှအာဏာရလာတဲ့ NLD အစိုးရကလည်းအစိုးရအကြမ်းဖက်သမားတွေနဲ့ Arakan Rohingya Salvation Army အဖွဲ့ကိုထောက်ခံရရောက်တဲ့မီဒီယာတွေရဲ့ရေးသားမှုတွေကိုပိတ်ပင်တားမြစ်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီလိုကိရရိုက်မှုဖြစ်လာနိုင်ခြင်းရှိတဲ့ကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့အတွက်တောင်းဆိုထားတာကိုတော့နိုင်ငံတော်အတိုင်ပင်ခံယုံပြောခွင့်ရကအကြောင်းမပြန်ခဲ့ပါဘူး။
ရန်ကုန်အခြေစိုက်မြန်မာနိုင်ငံသားပြည်နောက်များအစင်းရဲ့အတွင်းမှုကိုတစ္ဆာလာထွေးကတော့
ပြည်မီဒီယာတွေဟာဒေသခံဗုဒ္ဓဘာသာဝင်တွေကိုလစ်လျူရှုထားပြီးတော့တစ်ဖက်သက်ရေးသားပြောဆိုနေကြတဲ့အကြောင်းအထူးသဖြင့်နိုင်ငံသားသတင်းမီဒီယာအဖွဲ့အစည်းတွေရဲ့ရေးသားဖော်ပြမှုတွေဟာသူတို့လစ်လာတွေးရှိရသလောက်တစ်ဖက်သက်ဖြစ်နေတယ်လို့ဆိုပါတယ
် They don't not pay much attention to the local Rakhine
မိမိတို့ရဲ့အိုးအိမ်ရက်ရွာကိုစွန့်ခွာပြီးထွက်ပြေးနေကြတဲ့ဒေသခံရခိုင်တိုင်းသားတွေကိုဂရုစိုက်မှုမရှိသလိုတချို့နိုင်ငံသားသတင်းမီဒီယာတွေဟာဆိုရင်ဒီအပေါ်မှာလုံးဝကိုအာရုံမစိုက်ကြတာပါ
အကြမ်းဖက်တိုက်ခိုက်ရေးသမားတို့ရဲ့တင်းနှဲစခန်းတွေမှာကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP ရဲ့တစိုက်ပါတဲ့အဟာရဘစ်ကိတ်မုန့်တွေတွေ့ရှိခဲ့တဲ့နောက်လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေဟာတိုက်ခိုက်ရေးသမားတွေကိုထောက်ပံ့ကူညီပေးတယ်လို့အစိုးရကမတိမတာစွပ်စွဲလိုက်တာကြောင့်ပြင်ပ NGO ဝန်ထမ်းတွေဟာမွတ်စလင်တွေပဲလိုက်နေတဲ့ဆိုတဲ့အယူအဆကိုပိုတိုးပွားလာစေပါတယ်သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့သူတွေဟာကမ္ဘာပေါ်မှာနိုင်ငံမဲ့ဖြစ်တဲ့လူဦးရေအများဆုံးလူတစုဖြစ်ပါတယ်။နှစ်ဖက်အတိုင်းအဝိုင်းကြားပဋိပက္ခတိုက်ခိုက်မှုစတင်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကနေစပြီးတော့ရခိုင်ပြည်နယ်အလဲပိုင်းမှာရွှေ့ပြောင်းပြည်တွင်းဒုက္ခသည် IDP အဖြစ်နဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့မွတ်စလင်ဦးရေဟာ3,400လောက်ရှိပါတယ်။အခုချိန်ထိလည်းအများစုကအဲ့ဒီမှာပဲနေထိုင်နေကြတာပါရခိုင်ပြည်နယ်ဟာဆင်းရဲတဲ့ပြည်နယ်တစ်ခုဖြစ်တယ်လို့မွတ်စလင်တွေကလည်းဗုဒ္ဓဘာသာဝင်ရခိုင်တိုင်းရင်းသားတွေလိုမျိုးလွတ်လပ်စွာသွားလာခွင့်မရှိပါဘူး။သူတို့ဟာဂျေဟာအဖွဲ့တွေလိုအစွန်းရောက်တွေရဲ့ဆွဲဆောင်စည်းရုံးမှုကိုအလွယ်တကူခံရနိုင်တဲ့အနေအထားမှာရှိနေပါတယ်။ဒါပေမဲ့ ISIS လိုအဖွဲ့တွေကတော့ဝင်မလာသေးဘူးလို့ကြွန့်ကျင်သူတွေကဆိုပါတယ်။ဆယ်စုနှစ်ပေါင်းများစွာဖိနှိပ်မှုတွေခံလာခဲ့ရတဲ့မွတ်စလင်တွေဟာမြန်မာနိုင်ငံကနေတောင်းတဲ့ချီထွက်ပြေးခဲ့ကြပြီးအများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလက Arakan Rohingya Salvation Army ARSA လက်နက်ကိုင်အကြမ်းဖက်အဖွဲ့ကနေနေဆက်လုံခြုံရေးတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်9ဦးကိုတတ်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်ဦးရေပိုးပြီးတိုးလာစေခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်စစ်တပ်ကဝင်ပြီးတော့နေမြင်ရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပါတယ်။စစ်တပ်ရဲ့နေမြင်ရှင်းလင်းရေးအတွင်းမှာတရားဥပဒေမဲ့တပ်ဖြတ်မှုတွေနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာတွေရှိတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေကစွပ်စွဲထားပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့ဒီစွပ်စွဲချက်တွေကိုငြင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒုက္ခသည်တွေကိုလက်ခံထားရတာအများအပြားရှိနေပြီဖြစ်တာကြောင့်အခုအစ်စ်ထမှန်ဖြစ်ပွားတဲ့တိုက်ခိုက်မှုတွေကလည်းထွက်ပြေးလာကြမဲ့သူတွေကိုတားမြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းပြည်ပကတိုက်ခိုက်မှုအခြေအနေဟာငားနဲ့အတွင်းမှာပိုပြီးဆိုးဝါးလာနေပြီးဒီအခြေအနေပေါ်နှစ်ဖက်ငင်းခုန်မှုတွေကလည်းပိုပြီးကြကြပြန့်ပြန့်ဖြစ်လာနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ31ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုဆက်ပြီးနိုင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအရင်ဆုံးသွေးပြန်ကြောအားနည်းမှုကြောင့်ဖြစ်တဲ့ခြေထောက်အနာကိုကုသနိုင်တဲ့နည်းလမ်းတွေအကြောင်းနိုင်ရမှာဖြစ်တယ်လို့ဦးအောင်ခေရဲ့မြမအရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလောကဏ္ဍမှာတော့
ကျွန်တော်တို့ RNCO ရင်းစမှုရှိနေတော့နေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီရတာဗီဒီယိုတို့နောက်ဖန်စီတာတို့ကျွန်တော်တို့အဲမှာမရှိသိဘူးမဖြစ်သိဘူးပါနော် RNCO ဟိုမြင်းချိုင်းလမ်းကြောင်းမှာတွားပဲနဲ့ဟိုနောက်ပြန်လဲနေတဲ့ဘောမျိုးမှာဖြစ်နေတယ်
တနိုင်ငံလုံးအပြစ်ရရေးလက်မှတ်ထိုးတာပြီးတိုက်ခိုက်မှုတွေဖြစ်နေတဲ့အပေါ်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကသဘောထားမှတ်ချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကတရင်စုံလင်ကိုနာစင်ကြရပါမယ်။အခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာခြေထောက်အနာအတွက်ခွဲစိတ်ကုသမှုနဲ့ကာကွယ်ရေးအကြောင်းကိုနာစင်ကြရမှာပါ။သွေးပြန်ကြောအာနယ်ပြီးဖြစ်တဲ့ခြေထောက်အနာတွေဟာအချိန်တော့ကြာအောင်မပြောက်ဖဲဖြစ်နေတတ်ပြီးခွဲစိတ်ကုသရနိုင်ပါတယ်။ခွဲစိတ်တဲ့ကုထုံနီလန်းတွေကဘလို့ရှိသလဲ။အနာမဖြစ်အောင်ဘလို့ကာကွယ်နိုင်သလဲ။သွေးပြန်ကြောအားနည်းတာကိုဘလို့ကြိုတင်သိရှိနိုင်တယ်လဲဆိုတာတွေကိုနှလုံးခွဲစိတ်ဒုက္ခဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမြင်းမြန်တင်ပြထားပါတယ်ရှင်
โอเคဘာမှမထားကြတာကိုမင်းခင်ဗျာကျွန်တော်တို့ဒီခြေထောက်သေးပြန်ကြောတွေမကောင်းလို့အထူးသဖြင့်အသက်ကြီးလာတဲ့လူတွေပါပေါ့ဆရာเนาะတို့ရဲ့ခြေထောက်မှာအနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ဒီကိစ္စခေါက်တွေတော့တော့ဒီဖြစ်ရခြင်းကြောင့်ရင်ကာကွယ်လည်းကိုရေဘူးရနဲ့ကုသမှုတွေတဲကမှပဋိစီကုသပေးတာနဲ့အဲ့ဒါအတွက်အထောက်ကူပြုတဲ့နည်းပဲနောက်ခြေထောက်သေးပြန်ကြောမှာသွေးတွေပြန်မကန်အောင်လို့ဒီခင်မိကုသလည်းနည်းတွေနဲ့နောက်ဆုံးမှာတော့ဒီဖြစ်လာတဲ့အနာတွေကိုစီစီဖြစ်စုကုသမှုတွေကြောင့်ကြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေနောက်ဆုံးကုသမှုဖြစ်တဲ့ခွဲစိတ်ကုသမှုနဲ့ကာကွယ်နိုင်ဖို့အသေးစိတ်နောက်ချုပ်တင်သိရှိနိုင်ဖို့တွေကိုဆက်ပြောမှဖြစ်ပါတယ်ဆရာအဲ့တော့ဒီနောက်ဆုံးခွဲစိတ်ကုသမှုအကြောင်းလေးကိုစပြီးတော့ရှင်းကြပါမယ်ကျွန်
တော်တို့ဒီသွေးပြန်ကြောတွေအားနည်းတဲ့တတိယပြည့်သွေးပြန်ကြောတွေပျက်စီးတာပေါ့လေပျက်စီးတာပေါ့အခြေခံပြီးတော့ကျွန်တော်မှသွေးကြောထုံးပြီးတော့ကြွလာတာတွေလူများမြင်ပူပါလိမ့်မယ်နောက်တစ်ခုကလည်းအဲ့ဒီအောင်အခြေခံပြီးတော့အနာဖြစ်တဲ့အဲ့ဒီအနာတွေနဲ့ပတ်သက်ပြီးတော့လည်းဘယ်လိုကုသင်လဲဘယ်လိုဆောင်ရှားသင့်လဲဆိုတာကိုလည်းကျွန်တော်ပြောပြပါပြီဒီကနေ့ကတော့ကျွန်တော်တို့အဲ့ဒီအနာတွေဟာတခြားအနာနဲ့မတူပါဘူးတော်တော်နဲ့မချက်ပါဘူးခင်ဗျတခါတည်းရေဆိုလို့ဒီတက်တက်မှချက်ကိုမချက်တော့ဘူးဆိုတာမျိုးလည်းဖြစ်တတ်ပါတယ်အဲ့တော့အနာတွေကိုကုတဲ့နေရာမှာဆေးတွေဘလောက်ပဲပေးပေးနောက်ဆုံးပတ်ဒီပဲပတ်ထားတာတခါလေအဲ့အနာတွေကမချက်ဘူးဖြစ်တယ်အဲ့တော့အဲ့လိုအတွင်းသိပြန်ကြောတွေကနေကျွန်တော်အပြင်ကိုပြန်ကန်ပြီးတော့ရှိနေတဲ့ရွေးအဲ့ဒီအနာမတက်နိုင်ဘူးအဲ့ဒီကံကကျွန်တော်တို့ခွဲစိတ်ကုသမှုဒီနည်းအနေနဲ့ကတော့အဲ့လိုပြန်ကန်ပြီးထွက်လာတဲ့နေရာမှာရှိတဲ့ဘာတွေရှိနေတဲ့အတွက်ကြောင့်အဲ့ဒီနေရာကိုကျွန်တော်တို့ကခြိပြရပါတယ်ကြောက်ပြက်ပြစ်လိုက်တော့မအတွင်းရသေးရအပြင်မကန်ရင်အဲ့ဒီအနာနည်းနည်းတက်လာမယ်အဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ချက်ကတော့ကျွန်တော်တို့အဲ့ဒါတွေရောအဲ့ဒါကိုကျွန်တော်တို့ perforator surgery ပေါ့နောက်တစ်ခုကဒီပေါင်းအရင်းလောက်ကနေစပြီးတော့ဘာမလုံလို့ရှိရင်အောက်မှာတွေးရအိုင်းနေတယ်အဲ့ဒီအောင်ဒီပေါင်းအရင်းကနေပြီးတော့သွားခွဲပြီးတယ်အဲ့ဒါကတော့အပြင်တွေးကြောတွေကိုကျွန်တော်က saphenous vein ခေါ်ပြီးတော့ femoral vein ဆိုတော့ကျွန်တော်ပေါင်းထဲကတွေးကြောအသေးပြန်ကြောတွေကိုဝင်တယ်အဲ့ဒီနေရာကိုကျွန်တော်ကတခါလေကိုဖြတ်တော့တယ်အဲ့ဒါကို saphenous femoral disconnection လို့ခေါ်တာပေါ့အဲ့လိုလုပ်ပြီးလိုက်ခြင်းအပြင်အောက်မှာတွေးနေမအိုင်တော့ဘူးအဲ့လိုဆိုလို့ရှိရင်အနာချက်သွားမယ်ဆိုတာကတော့တနည်းကျွန်တော်တို့ကုသလို့ရပါတယ်။နောက်တစ်ခုကတော့ဘာလို့ပြင်နိုင်လဲဆိုတော့ကျွန်တော်အနာဟူတန့်ရှင်းအောင်ဒီ breathment ခေါ်တာပေါ့အဲ့ဒါကိုလုပ်ပြီးတော့အကြီးရွေးတွေကိုပြင်မယ်အနေနဲ့လုပ်လိုက်မယ်အဲ့ဒီတနည်းအားလည်းကုသတဲ့နည်းတစ်နည်းဖြစ်ပါလေကြာ။အဲ့လိုအပြင်အနာကျက်ပြီးတော့သွားတယ်လေအများကြီးရှိပါတယ်
။ဟုတ်ကဲ့ဆရာ။နောက်ထပ်တနည်းရောဒီ question ကုသမှုတော့လည်းမရှိသေးပါလားဆရာ
။နောက်တစ်မျိုးကတော့ကျွန်တော်တို့အဲ့ဒီအနာအနပေးပြက်လာပြီးညီရဲလာပြီးကြီးလဲကြီးရဲဆိုခဲ့လို့ရှင်ကျွန်တော်တို့အဲ့ပုံမှာအသားအရေပြားအသားတို့ရဲ့ skin grafting ဆိုတာလုပ်ပေးလို့ရတယ်။အဲ့အားတော့ကျွန်တော်တို့အခြေခံကြတဲ့နည်းတွေပါ။အဲ့တော့စိုးစိုးပိုင်းမှာနောက်၄တူတာကိုကျွန်တော်အရင်လဲပြောပြပူပါပြီ။ဒ DCGU laser laser လို့ရတယ် sclerosing therapy ဆိုတဲ့ဟာဒီနဲ့လည်းကျွန်တော်ပိတ်လို့ရပါတယ်ဒါတွေကနီးအိမ်မျိုးလိုရှိပါတယ်ဒီကြားထဲမှာဒီနေ့ကျွန်တော်ပြောပြနေတဲ့ဟာကတော့ surgery နဲ့ဆိုင်နဲ့ဟာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဥတ္တမဆရာကိုအသေးစိတ်ပေါ့နော်ပြောပြရခင်ဗျာဆရာကြီးကာကွယ်မှုနဲ့ပတ်သက်လို့
ကာကွယ်မှုနဲ့ပြောရလို့ရှိရင်တော့အချို့ကလည်းဒီဟာယောဂါဟာသိပြန်ကြောအားနေတာမျိုးရိုးမှလိုက်ပါတယ်ခင်ဗျာအဲ့တော့အဖေမှရှိရင်ဗိုလ်ရင်းနေရှိရမယ်နောက်ပြီးတော့မှကိုဝင်ဆောင်မိမတွေမှာကလေးရနေပြီးတော့အမေရဲ့ဝတ်ပိုက်ထဲမှာဖိထားတဲ့အတွက်ကြောင့်သိပြန်ကြောတွေအားနေပြီးတော့သိပြန်ကြောဖောင်းကျွားတာတွေဖြစ်တဲ့ဒါမှမဟုတ်ဦးနာကိုဝင်ဆောင်နေရာလေးလှူရှားမှုရှိရမယ်အဲ့ဒါလေးတွေသိထားတယ်ပူပြီးဆိုးမလောက်နောက်ပြီးတော့ရှိလာပြီဆိုလို့ရှိရင်တော့လေခုနကကျွန်တော်ပြောတဲ့ leg exercise ဆိုတော့ညာဘက်မှာခြေထောက်မြောက်ထားတယ်ပြန်ချတယ်အဲ့တော့ကျွန်တော်တို့ကဒီဟာခြေထောက်ကိုမြောက်ပေးမယ်သွေးတွေအောက်ကိုပြန်တော့ဘိုက်ထဲကိုပက်လက်လာအိပ်ပြီးတော့ပြန်ချပေးမယ်မြောက်ပေးမယ်ပြန်ချပေးမယ်အဲ့လိုလုပ်ကြရပြန်ပြည့်ပြန်ကြောတွေဟာဒီကောင်းကောင်းပြန်သွားပြီးတော့ပြည့်ပြန်ကြောတွေဟာပူပြီးချမ်းမှာလာမှာဖြစ်ပါတယ်ဗျနောက်တစ်ခုကတော့သွေးအသွားကပြည့်လို့ပြောပြည့်ပြန်ကြောမှန်ကန်တော့လမ်းလျှောက်ပေးတာလေးတွေကျွန်တော်တို့ရှိရမယ်ပြည့်ပြန်ကြောယောဂါရှိနေပြီဆိုတာသိပြီဆိုလို့ဆိုတော့အနာဒီပါဒီဖြစ်လာတဲ့အချိန်လူတွေကစောင့်မလို့ပါဘူးကုသမှုမှမှန်ခံယူနေပါလေအနာဒီပါဒီဖြစ်လာတယ်ဆိုတော့နောက်ဆုံးအဆင့်တွေပါအဲ့ဒီအဆင့်တွေဒီဟိုမသိနာမယ်တဲ့လူတွေကနေနေခြင်းအဖြစ်ဒါဟိုအငယ်ခွေးရမယ်အပေါင်းစင်တွေပေါက်ပါသလိုပေါ့ဗျာနောက်တော်တော်ဆိုးရတဲ့အချိန်တွေရောက်ပါတယ်ဒါမှမဟုတ်အချိန်မီသိပြီးတော့နေရာတွေလှုပ်လို့ရှိရင်အကျိုးရှိပါတယ်လို့ကျွန်တော်ပြောလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်ဆရာကာကွယ်နိုင်တဲ့နေ့တွေရှိသေးလားဆရာ
ဒီကာကွယ်နိုင်နေ့ကတော့ကျွန်တော်တို့ဒါတာမန်နဲ့လောက်ရမှာပေါ့ဖြစ်လာပြီဆိုလို့ရှင်တော့ဆိုးရတဲ့အချိန်တွေမြောက်အောင်ကျွန်တော်တို့ကျုံလို့ဆက်လို့ရတယ်အဲ့ဒီ kit bandage ဆိုတာမျိုးတွေအခုဖြစ်မှာတော့ stocking တွေလည်းပေါ်တော့ stocking တွေလည်းဝတ်ထားတယ်နောက်ပြီးတော့အရင်ကျွန်တော်တို့ပြောထားသလိုပါပဲလဲလျောင်းပြီးနေတဲ့ခါလေးရှိရမယ်နောက်ပြီးတော့ကိုခြေထောက်ကိုလည်းကြည့်ကြားလေးတွေတွေကိုတက်လက်ရှင်းရှင်းထားမယ်အဲ့ဒါကြီးလုတ်ပေးခြင်းအပြင်လည်းကျွန်တော်ကာကွယ်နိုင်တယ်လို့ပြောလို့ရပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီယောဂနောက်ကျမှသိတာတဲ့စောစောစီစီသိနေအောင်ဆလို့ရှင်ဆရာဒီပြည့်ပြည့်ကျော်တွေမကောင်းတဲ့လက္ခဏာအနေထားကဘယ်လိုအနေထားမျိုးနဲ့စပြီးသိနေလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီပြည့်ပြည့်ကျော်အားနေတဲ့ကြာပြီဆိုလို့ရှင်ကျွန်တော်တို့အချိန်မီသိအောင်မမီးရဲသွေးပြန်ကြောတွေဟာအပေါ်ကောင်းမပြန်မဲအောက်မှာအိုင်နေလို့သွေးကြောတွေဖောင်းတက်လာတယ်ခြေထောက်တွေညောင်းတယ်ငါတယ်ညောင်းတယ်ကြိုက်တယ်နောက်ပြီးတော့လမ်းမလျှောက်ခြင်းမူကန်ရိုက်ထားသလိုပဲအဲ့ဒါမျိုးတွေကြောလီကြောတာရှိတယ်အဲ့ဒါမျိုးဖြစ်လို့ရှိရင်ကျွန်တော်တို့ကအကျော်ချင်းကြိုက်တယ်ဆိုပြီးရနေတတ်တယ်သွေးပြန်ကြောတွေကိုမိနေတတ်တယ်အဲ့ဒါအတွက်ရှိမရှိဆိုတာကိုလည်းစစ်ဆေးတယ်ရှိလာပြီဆိုလို့ရှိရင်လည်းကုသမှုခံယူနေတယ်အဲ့လိုဥသာမှုခံရင်ဘုရားဆိုးရတဲ့စိတ်ညစ်စရာကောင်းတဲ့ညာလာရှိအနာကြီးတွေလည်းဖြစ်မနေဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးခန္ဓာကိုအခုလိုကြာတာပြင်းနေညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြမပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့တွေရှိဖို့လိုအပ်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါလိမ့်ရှင်
ဘာပေါ်မှာအကျံပေးနိုင်တဲ့ပညာရှင်အဖွဲ့သိမ့်သက်6500ကျော်ရှိတဲ့အနေနဲ့ထိပ်တန်းပညာရှင်အဖွဲ့တွေကိုအမေရိကန်အင်္ဂလန်နဲ့ဥရောပမှာတွေ့နိုင်ပါတယ်။တရုတ်ပြည်ကလူမှုရေးသိပ္ပံအကယ်ဒမီကလည်းအသက်20လောက်မှလိုက်နေတယ်လို့ပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2023အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့အနည်း90ကျော်အမိန့်နာခံခဲ့တဲ့မြန်မာပြည်မှာတော့အကျံဉာဏ်ပေးနိုင်တဲ့ပညာရှင်အဖွဲ့မရှိဘူးလို့Middle East North Africa Financial Network အဖွဲ့ကဇော်လလ31ရက်နေ့ထုတ် Asia Time မှာရေးထားပါတယ်။ကမ္ဘာအရေးကင်းတွေကမြန်မာပြည်ကိုဘယ်လိုအကျိုးဆက်ရောက်နိုင်လဲဆိုတာကိုသဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာကျွမ်းကျင်သူတွေရှိဖို့လိုပါတယ်။ဆက်အနာရှင်ခေတ်မှာပြည်တွင်းရေးကိုသာအာရုံစိုက်နေကြတာမို့အပြည်ပြည်ဆိုင်ရာအရေးကိုဦးစားမပေးတာများပါတယ်။နိုင်ငံခြားရေးရာဟာပြည်တွင်းရေးနဲ့တိုက်ရိုက်မပတ်သက်ဘူးလို့ယူဆကြပါတယ်။ Donald Trump American သမ္မတဖြစ်လာတဲ့ကိစ္စတရုတ်ရဲ့ခေတ်စ်ပိုလန်မှာအကြမ်းဖက်ဝါဒနဲ့ဘာသာရေးအယူသီးမှုစတာတွေနားလည်ဖို့အရေးကြီးပါတယ်။နိုင်ငံရေးဝန်ကြီးဌာနဟာနိုင်စက်ဒူဝါတွေနဲ့အချိန်ကုန်နေတာများပါတယ
်။တက္ကသိုလ်လောကမှာသုတေသနလုတ်တာရှိပေမဲ့စာနယ်ဇင်းလောကမှာတလွဲတချော်ရေးတာတွေကိုတွေ့နိုင်ပါတယ်။ဒါကြောင့်မြန်မာပြည်မှာနိုင်ငံသားရေးရာပညာရှင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာကိစ္စတွေမှာပညာရှင်အဖွဲ့ဟာလွတ်လပ်စွာဓမ္မဒိဋ္ဌံကြကြအကြံဉာဏ်ပေးနိုင်ပါတယ်။လောလောဆယ်တော့နိုင်ငံသားရေးဝန်ကြီးဌာနက policy ချမှတ်ပြီးလှုပ်ဆောင်နေပါတယ်။လွှတ်တော်နှစ်ခုမှာနိုင်ငံတကာဆက်ဆံရေးကော်မတီရှိပေမဲ့ကိုယ်စားလှယ်တွေနားလည်သဘောပေါက်ဖို့အတွက်နိုင်ငံသားရေးရာပညာရှင်အဖွဲ့ကရေးသားဖို့လိုပါတယ်။ပညာရှင်အဖွဲ့ဟာသုတေသနအဖွဲ့ဖြစ်တာမို့ပြည်သူလူထုကိုလည်းပညာပေးနိုင်ပါတယ်။ပညာရှင်သုတေသနအဖွဲ့တည်ထောင်နိုင်ရင်နိုင်ငံသားရေးရာကျွမ်းကျင်သူတွေပေါ်ထွက်လာနိုင်ပါတယ
်။စစ်အစိုးရလက်ထက်ကပိတ်ပင်ထားတဲ့နိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုတက္ကသိုလ်ရေမှာ2013မှာပြန်လည်ပင်ကြားတဲ့အခါလူကြိုက်များလာတာတွေ့ရပါတယ်တဲ့ဒီနေရာမှာနိုင်ငံသားရေးရာပညာရှင်အဖွဲ့တွေနဲ့သုတေသနအစီအစဉ်တွေရှိဖို့လိုပါတယ်နိုင်ငံသားလေ့လာရေးမှာမြန်မာကအားနည်းနေပြီမဲ့ချင်းမာတက္ကသိုလ်မှာမြန်မာရေးရာသုတေသနအစီအစဉ်ရှိပါတယ်ယူနန်တက္ကသိုလ်မှာလည်းမြန်မာရေးရာဌာနရှိပါတယ်ဩစတြေးလျနဲ့စင်ကာပူမှာလည်းမြန်မာရေးရာအစီအစဉ်တွေတိုးချဲ့နေပါတယ်အမေရိကန်နဲ့ဥရောပမှာလည်းမြမရေးရာကိုစိတ်ဝင်စားလာကြတာမို့မြမပညာရှင်အဖွဲ့တွေပေါ်ထွက်လာအောင်ဒီနိုင်ငံတွေကကူညီနိုင်ပါတယ်နိုင်ငံတကာကလည်းကူညီသင့်တယ်လို့ Middle East North Africa Financial Network အဖွဲ့ကယူဆပါတယ
်လွန်ခဲ့တဲ့မေလအစောပိုင်းယူနန်ပြည်နယ်ဒေဟုံးခရိုင်မန်ရှီမြို့တော်မှာပထမအကြိမ်မြမတရုတ်ပညာရှင်အဖွဲ့အစည်းအဝေး First Myanmar China Think Tank Forum ကျင်းပကြောင်းသိရပါတယ်မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ကိုအိန္ဒိယဆိုင်ရာမြန်မာတန်အမတ်ဟောင်းဦးဝင်းလွင်ခေါင်းဆောင်ပြီးတက်ရောက်ပါတယ်။တက္ကသိုလ်ဆရာဆရာမသုတေသီမီဒီယာကိုယ်စားလှယ်နဲ့အရသာအသင်းအဖွဲ့ကကိုယ်စားလှယ်တရားကျော်တက်ရောက်ကြောင်းသိရပါတယ်။တရုတ်မြန်မာတမိုင်းအဆက်အသွယ်နဲ့ယဉ်ကျေးမှုဖလှယ်မှုအကြောင်းစီးပွားရေးနိုင်ငံရေးပူးပေါင်းလုပ်ကိုင်မှုအကြောင်းကိုယ်စားလှယ်တွေကတင်ပြကြပါတယ်။နေဆက်ကိုတွားရောက်လေ့လာကြပြီး1956ခုနှစ်တုန်းကမြန်မာနဲ့တရုတ်ဝန်ကြီးချုပ်တို့စိုက်ပျိုးခဲ့တဲ့ချစ်ကြည်ရေးတစ်ပင်ကိုလည်းကြည့်ရှုခဲ့ကြပါတယ
်။ဒါပေမဲ့မန်ရှီအစည်းအဝေးကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့အောင်အောင် IR ဆိုသူရဲ့မေလ24ရက်နေ့တုန်းမြန်မာလင်းဆောင်ပါကိုကြည့်ရင်တရုတ်စီယုံရေးစင်းတဲ့အမေရိကန်အစည်းအဝေးဖြစ်နေတာထင်ရှားပါတယ်။အစည်းအဝေးအကြောင်းရေးစရာမရှိလို့ဒေဟုံးနယ်ခရီးစဉ်ကိုမှတ်တမ်းတင်ထားတဲ့ဆောင်ပါဖြစ်ပါတယ်။အစည်းအဝေး၃ရက်ကျင်းပဖို့ကြေညာပြီးမြဲတကယ့်အစည်းအဝေးက၁ရက်သာကြာပြီးလေ့လာရေးခရီးက၂ရက်ဖြစ်နေပါလေတဲ့ပထမအကြိမ်မြန်မာတရုတ်ပညာရှင်အစည်းအဝေးကိုစာကြောင်းနဲ့သာဖော်ပြထားပါတယ်ဒေဟုံးခရိုင်မှာသူတွားခဲ့တဲ့လေ့လာရေးခရီးအကြောင်းသာရေးသားထားတာတွေ့ရပါတယ်အစည်းအဝေးတက်သူကခရီးသွားမှတ်တမ်းရေးတော့အစည်းအဝေးအကြောင်းမသိတာမဆန်းပါဘူးဒီဥပမာကြောင့်နိုင်ငံခြားရေးရာနဲ့ပတ်သက်လာရင်အစိုးရစာနယ်ဇင်းတွေမှာလင်းနေတဲ့အရေးအတာအလွန်နည်းနေတယ်လို့ပြောပါလိမ့်မယ်။မြစီမမီဒီယာအက်ဒီတာချုပ်ကတော့သူတင်ပြခဲ့တဲ့တရုတ်မြန်မာဆက်ဆံရေးမျက်နှာစာအလှည့်ဆိုတဲ့စာတမ်းကိုမြစီမစာသားမှာပြန်လည်ဖော်ပြတဲ့အတွက်ပုဂ္ဂလိကစာနယ်ဇင်းတံပိုးကိုမြင့်တင်ရရောက်တယ်လို့ပြောရမှာဖြစ်ပါလိမ့်ခင်ဗျာ။
ဥက္ကင်ရဲ့မြမအရေးသုံးသက်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်စကားပြီးမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပရိသတ်ခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်ပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေသတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။
ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ Facebook မှာဒီ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပြပထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင
်။စနေညထားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ PNY ဝိုင်းလွန်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်ရှမ်း IDP ဒုက္ခသည်စခန်း6ခုမှာခိုးလုံနေသူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကနေအကူအညီမဖြတ်ဖို့ဒုက္ခသည်တွေကနေဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။မွန်ပြည်နယ်မြို့အမျိုးသားပါတီကပါတီဝင်60ကျော်လုံးဟာပါတီကနေနှုတ်ထွက်ခဲ့ကြရဲဆိုတာနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်စခန်း6ခုမှာခိုးလုံနေတဲ့ပြည်တွင်းနေရစွန့်ခွာသူရှမ်း IDPS တွေကိုနိုင်ငံတကာအဖွဲ့အစည်းတီးတီးကနေထောက်ပံ့နေတဲ့ရိတ်ခါဖြတ်တောက်မှုမပြုဖို့စခန်းအသီးသီးကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်ဩဂတ်လ26ရက်မနေ့ပိုင်းထိုင်းရှမ်းနယ်စပ်တလျှောက်မှာရှိတဲ့လွိုင်လမ်စခန်း၊လွိုင်ဆမ်စစ်စခန်း၊လွိုင်ကိုဝမ်၊လွိုင်တိုင်လျံ၊ကုန်းကျော်နဲ့ကောင်းမုံမုံဒုက္ခတဲ့စခန်းတွေမှာနေထိုင်ကြတဲ့ရှမ်းပြည်တွင်းကနေရစွန့်ခွာစစ်ပေးရှောင်ဒုက္ခတဲ့6000ကျော်ဟာစာနယ်ရိတ်ခါထောက်ပံ့မှုဆက်လက်ရရှိရေးမြမတက်မတော်အင်အားဖြည့်တင်းထိုးစစ်ဆင်မှုရပ်တန့်ရေးဒေသခံလူထုအပေါ်လူအခွင့်ရေးချိုးဖောက်မှုများရပ်တန့်ရေးအဆရှိတဲ့အချက်တွေပါဝင်တဲ့တောင်းဆိုမှုတွေကိုစခန်းအသီးသီးမှာပြုတ်လုခဲ့တာပါ
မွန်ပြည်နယ်မွန်မျိုးရပါတီကကြံမျိုးမျိုးနဲ့ဗဟုလုံးမှုဆောင်ကော်မတီဝင်သူအပါဝင်ပါတီဝင်60ကျော်တို့ဟာပါတီကနေနှုတ်ထွက်ဖို့ဩဂုတ်လ29ရက်နေ့မှာနှုတ်ဆက်စာတင်ထားပါတယ်ပါတီဝင်တွေအနေနဲ့မွန်ပြည်သူလူထုတွေလူလာတဲ့မွန်နပါတီပေါင်းစည်းရေးဖြစ်မလာတဲ့အတွက်ကြောင့်မို့ပါတီဗဟုလုံးမှုဆောင်သူအပါဝင်မြို့နယ်ပါတီသူဥက္ကဋ္ဌအစီအစဉ်မှုနဲ့မြို့နယ်လုံးမှုဆောင်သူပါဝင်နဲ့ပါတီဝင်63ဦးနှုတ်ဆက်စာတင်ထားတယ်လို့ပါတီလုံးမှုဆောင်ကော်မတီဝင်မိစန္ဒနွန်ကပြောပါတယ်မွန်ပါတီပေါင်းစည်းရေးအတွက်မွန်ပြည်သူတွေမွန်တန်ကတော်တွေမွန်မျိုးချစ်ပုဂ္ဂိုလ်တွေကလည်းအချင်းချင်းကြိုးစားလာခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူ
းမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်တိုက်ပွဲဝင်ရင်အသက်ဆုံးခဲ့ရတဲ့ချင်းတိုင်းရင်သား60 NLD အမတ်ဦးဒိုထောင်အကြောင်းရေးသားထားတဲ့ချင်းတိုင်းရင်သားဒီမိုကရေစီသူရဲကောင်းဦးဒိုထောင်ဆိုတဲ့စာအုပ်ကိုလာမယ့်စက်တင်ဘာလ3ရက်နေ့ကျရင်ထုတ်ဝေသွားမှာဖြစ်ပါတယ်အဲ့ဒီစာအုပ်မှာ1996ကနေ2003ခုနှစ်အထိဥဒိုထောင်ထောင်ကျစဉ်ကာလအတွင်းထောင်ထဲမှာအတူနေခဲ့ကြတဲ့ရဲဘော်ရဲဘက်တွေကဥဒိုထောင်နဲ့ပတ်သက်ပြီးရေးသားထားတဲ့ဆောင်းပါးတွေပါဝင်မှာဖြစ်ပါတယ်1996ခုနှစ်လွတ်တော်အမတ်တဦးဖြစ်တဲ့ဥဒိုထောင်ဟာ1996ခုနှစ်ကနေ2003ခုနှစ်အထိစစ်အစိုးရရဲ့ဖမ်းဆီးထောင်ချခြင်းကိုခံရတာဖြစ်ပါတယ်ဥဒိုထောင်ဟာအကျဉ်းထောင်တွင်နှိပ်စက်မှုဒဏ်တွေကြောင့်ထောင်ကလွတ်မြောက်လာတဲ့နောက်ပိုင်းမှာကျန်းမာရေးတဖြည်းဖြည်းချွတ်ယွင်းလာပြီး2010ခုနှစ်မတ်လ29ရက်နေ့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်
။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစုပ်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်မတိမြို့မှာထွက်ပြေးတိမ်းရှောင်လာခဲ့ရတဲ့ရွာသားတွေဟာကိုယ်နေအိမ်ကိုပြန်ခွေရရှိပြီးဖြစ်ပါတယ်။အခုလိုဆိုးရွားစစ်တပ်နဲ့ကချင်လွတ်လပ်ရေးသမတော် KNY ဖွဲ့တို့ကြားတိမ်းမာမှုတွေကြောင့်စစ်ပြေးဒုက္ခတွေဖြစ်အိုးမဲ့အိမ်မဲ့ထွက်ပြေးတိမ်းရှောင်လာခဲ့ပေမဲ့အခုလိုပြန်လည်နိုင်တဲ့အတွက်ကြောင့်ဝန်မြောက်မှုအပြည့်အစုံနဲ့စုဆောင်ပွဲကိုဩဂုတ်လ25ရက်နေ့ကပြုလုပ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်ရွာသားတွေသထောင်ကျော်ရှိတဲ့ချီမွန်စုတောင်းပွဲမှာ PCG ငင်းချမ်းရေးဘွဲ့ဒုက္ခသည်ကယ်ဆယ်ရေးကော်မတီတွေနဲ့ဂိုင်းကနဘောင်းဆောင်ကဆရာသမားတွေလာရောက်ပြီးပြုလုပ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။က ကရင်ပြည်နယ်ဖအံမြို့နယ်တန်လွင်မြစ်ပေါ်ရှိတရုတ်လက်ကျွန်းနားမှာတရားမဝင်မြစ်တဲကြောက်ထုတ်ယူတာနဲ့ပတ်သက်ပြီးအရေးယူပေးဖို့တပ်ဆိုင်ရာကိုတိုင်ကြားထားပေမယ့်အရေးယူမှုအားနည်းနေတယ်လို့ကျွမ်းပေါ်ရှိဒေသခံတွေကပြောပါတယ်။ တန်လွင်မြစ်အတွင်းတဲထုတ်ယူမှုကြောင့်တနေ့ကိုပေ30ကနေ40အထိကမ်းပြိုနေတာကိုအရေးယူပေးဖို့ကရင်ပြည်နယ်ဝန်ကြီးချုပ်ထံကိုကိန်းသမားတွေကနေဩဂတ်လ14ရက်နေ့မှာတိုင်ကြားထားတာပါ။တန်လွင်မြစ်ပေါ်မှာ3နေရာတာအစိုးရကမြစ်တဲကြောက်ထုတ်ခွင့်ပေးထားပြီးတရားမဝင်ထုတ်ယူမှုရှိတဲ့အပေါ်တက်တေအထောက်အထားနဲ့ဖမ်းမိဖို့အချိန်နဲ့တပြေးညီတိုင်ကြားထားမှထိရောက်စွာဆောင်ရွက်နိုင်မယ်လို့ကရင်ပြည်န င်ပြုနေကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းဒီလ25ရက်နေ့မနက်ပိုင်းကစပြီးရဲစခန်း30ကျော်နဲ့ဒေသခံရခိုင်တိုင်းသားကျေးရွာတွေကိုအကြမ်းဖက်သမားတွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်လူသက်မိရှုမှုတွေကြောင့်မောင်နှံခရိုင်အတွင်းကတိုင်းသားကျေးရွာအလုံးကြီးပါဟာအခုခါမှာလုံခြုံမှုမရှိတဲ့အတွက်နေရဲဆုံးခွာထွက်ပြေးနေကြရပါတယ်ဒီအခြေအနေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်
ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့ရောက်နေတဲ့သံဃာလက်ကန်အဖွဲ့ကကိုအန်းသားကြီးကမောက်တော်မျိုးပေါ်နဲ့အနည်းနာကကျေးရတွေရဲ့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်
။သိမိငယ်ရဲ့ဒုက္ခသည်တွေကလည်းလုံခြုံရေးကစိုးရိမ်နေရတဲ့အခြေအနေမှာရှိပါတယ်။မောင်အဲလို့ပြောရရင်သူ့ဆောင်တဲ့ဒုက္ခသည်တွေရောက်နေတဲ့ဒုက္ခသည်တွေကလည်းလုံခြုံရေးတိုးစားတဲ့အခြေအနေမျိုးမဟုတ်ရင်အနည်းငယ်သက်တမ်းသက်သာအခြေအနေမျိုးတော့မရှိဘူး။ဒါပေမဲ့နေပါတဲ့ဒုက္ခတွေကလည်းအဲဒီလုံခြုံရေးမရှိဘူး။သူ့ဆောင်တဲ့ဒုက္ခတွေကလည်းနေရာရဲ့ဆူလာနေတဲ့နေရာရှိတယ်။ဒီရွာမှာပုံမင်းနေလူတွေတော်တယ်စားနေကြတော့ဒီလုံခြုံရေးအကုန်လုံးကပဲရှိပါ
ဩဂုတ်လ25ရက်သက်ခေါကျော်ရှင်ကစားပြီးဘူးဖီတော်မောက်တော်နဲ့ရသေးတော်မြို့နေတွေကနေချဆုံးစခန်းပေါ်30ကျော်ကိုကျန်းဖာသမားတွေကစက်တံတိုက်ခိုက်ခဲ့တာပါမောက်တော်မြို့နေမြောက်ပိုင်းမိန့်တိုက်ကြေးရွာသားတူဦးဖြစ်သူဦးလှမြင့်ကသူတို့အတော်လုံခြုံရေးအဓိကလိုအပ်နေတယ်လို့ရခိုင်ပါသာနဲ့အခုလိုပြောပါတယ
်ကျွန်တော်ကဒေသကြီးရောက်လို့ကျွန်တော်ကဒီကလုံခြုံရေးလိုအပ်ပါတယ်
ကျွန်တော်တို့မှာဒုက္ခကြီးရောက်နေပြီအဓိကကတော့လုံခြုံရေးစေဝါနဲ့အစာတောက်ရည်ရည်ကြီးလိုအပ်နေပါတယ
်ဒီလိုတိုက်ခိုက်မှုတွေကြောင့်တိုင်ရန်သား9000ကျော်ခန့်ဟာအိုးအိမ်တွေဆန့်ခွာပြီးမောက်တော်ပူးသီးတော်ရဖေးတော်နဲ့ပုံနှကြဲမျိုးတွေကိုပျောက်ရွှေ့လာကြရသလိုတချို့ဆိုရင်နေချားဆုံးစခန်းတွေမှာတောရောက်ခိုလုံနေကြရပါတယ်မောက်တော်မျိုးခန့်အမျိုးသမီးတူကလည်းလက်ရှိလုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်တိုင
်ရန်သားလုံခြုံရေးကမှပုံမလင်းကြရမလုံခြုံတော့မှမယ်ချက်ရတဲ့ကြတဲ့လည်းမှားပါတဲ့အခြေအနေကတော့လုံခြုံမှုအင်အားတိတ်မရှိသေးတော့အမှားရတယ်မမီရတာတော့အောင်မယ
်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အခြေအနေတွေကိုအမျိုးသားလုံခြုံရေးအကြံပေးဦးသောက်ထန်းဦးဆောင်ပြီးဩဂုတ်လ29ရက်နေ့ကနိုင်ငံတကာသံတမန်တွေနဲ့ရှမ်းလောင်းပွဲမှာဗင်္ဂလီလူမျိုးတွေဟာပူးတိတော်မောက်တော်နေမျိုးတွေကိုသူတို့နေမျိုးအထက်သိမ့်ပိုက်ဖို့လှုပ်ဆောင်တာကိုတွေ့ရှိရသလိုကြေးရွာတွေမှာအုပ်ချုပ်ရေးစနစ်ကျပြနေပြီး NGO INGO အဖွဲ့တွေတောင်းတခဲ့တဲ့တိစိတွေဟာအကြမ်းဖက်သမားတွေစီရောက်တော့တဲ့အချိန်မှာလာလုံမိုက်တွေဖြစ်လာတယ်လို့ပေထင်းရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုသွားပါတယ်
ဆက်ပြီးတော့မြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့အပြည့်ရစာချုပ် NCA ကိုပြန်လည်သုံးသပ်ဖို့လိုအပ်နေတယ်လို့ပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အာမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်းတော်လှန်ရေးဖွဲ့စည်းရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBS အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့စီဝေးကတော့ NCA နှစ်နှစ်ပြည့်နှစ်ပတ်လည်နောက်ပိုင်းမှာအကောင်အထည်ဖော်ထားမယ်လို့ဘူမှုကြီးခေါဥက္ကာကပြောပါတယ
်။လက်ရှိအခြေအနေမှာတော့ပြုပြင်ပြောင်းလဲမှုလုပ်ဖို့အစီအဝေးကိုပြုပြင်ပြောင်းလဲမှုလုပ်မဲ့အကောင့်ထဲပေါ်မဲ့ကိစ္စကိုတော့ကျွန်တော်တို့ကလာမဲ့နှစ်မြောက်နှစ်ပတ်လည်အောက်တိုဘာလ25ရက်နောက်ပိုင်းမှာမှစုဖွဲ့မှုတွေကိုတရားဝင်လုပ်ပါမယ်။အဲ့ဒီမှာဖြစ်ပေါ်လာမဲ့နိုင်ငံရေးအကင်းကျင်းတွေပြောင်းလဲနိုင်တယ်။ NCA လက်မှတ်ထိုးတဲ့အဖွဲ့ဝင်အသစ်တွေလည်းပေါ်လာနိုင်တယ်။အဲ့ဒီပေါ်မှာသူတို့ကိုကြိုဆိုရင်းနဲ့တပြိုင်နက်တည်းကျွန်တော်တို့ structure ဟောင်းကိုပြုပြင်ပြောင်းလဲပါမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့အခုလက်ရှိဒီလိုဟိုသုံးသပ်တာဖြစ်ပါတယ
်။ NCA လက်မှတ်ရေးထိုးတဲ့အဖွဲ့အတွင်းမှာစောင်းပိုင်းရှမ်းပြည်သမ္မတနဲ့မြန်မာသမ္မတတို့ကြားမှာရန်ပန်ရန်ကစီရဲတဲ့မှာမှုတွေရှိနေသလို RCSS နေမြေတွင်းမှာသမ္မတကနေနေမြေရှင်းလင်းမှုတွေလှုပ်ဆောင်နေပါတယ်။လက်ရှိမြန်မာသမ္မတကနေသုစစ်စင်နေမှုအကြမ်းသားတွေကိုဖမ်းဆီးနေမှုလှုပ်ဆောင်ချက်တွေဟာရရှိပြီးသားငင်းချင်ကြီးနောက်ကျပြန်လှည့်နေပြီလို့တောင်ပိုင်းရှမ်းပြည်သမ္မတရဲ့ GNCS ကော်မတီဝင်ဒုက္ကူမူကြီးဆိုင်ဦးကအခုလိုပြောပါတယ်။
ကျွန်တော်တို့အရင်စီအိုရင်စမှုရှိနေတော့နေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီရတာပြီဒီလိုတို့နောက်ဖန်စီတာတို့ကျွန်တော်တို့အဲမှာမရှိသေးဘူးမဖြစ်သေးဘူးပါနော်။ဒါဆိုရင်ရအောင်ငင်းချိုင်းလမ်းကြောင်းမှာတွားပဲနဲ့ဟိုနောက်ပြန်လဲနေတယ်ပုံမျိုးပါဖြစ်နေတယ်။ဒါပြင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်နိုင်ခြင်း
ဒီနေ့ကနေဆယ်ရက်နေ့ထိထိုင်းနိုင်ငံချင်းမှမြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့ထိပ်တီးကောင်းဆောင်စည်းဝေးမှာဘီယင်မြူရာစီယုံကန်ယူဥက္ကဋ္ဌကြီးဘူဂျုတ်ကြီးမူသူစေဖို့နဲ့တောင်ပန်းရှမ်းပြည်သမ္မတဥက္ကဋ္ဌဘူဂျုတ်ကြီးရွှေစစ်တို့ကလည်းအန်စီအေကိုပြန်လည်သုံးစားဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံနယ်စပ်တလျှောက်ပြည်တွင်းနေရာဆုံခွာသူရှမ်းIDPSဒုက္ခတွေစခန်း၆ခုမှာခေါ်လုံနေတဲ့သူတွေကိုနိုင်ငံတကာအဖွဲ့အစည်းတီးတီးကအကူအညီမဖြတ်ဖို့စခန်းအတီးတီးကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။မှုမြင်တဲ့စိတ်မယောမြို့နယ်မှုအမျိုးသားပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးအပါအဝင်ပါတီဝင်60ကျော်တို့ဟာပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။
ကရက်စီရဲ့ခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော့သားတွေကနေပတ်စံတင်ဆက်သွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမြတ်ထိုင်းနယ်စပ်ဒေသကနေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ညာ9နိုင်ကနေ10နိုင်အထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပြီးချင်းည ကျွန်တော်တို့ဒီချက်သာသတင်းတွေညပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အခြေအနေဆွေးနွေးခဲ့ကြပြီးနောက်တနေ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတန်မှတ်ကြီးနီကီဟေလေးကမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကြေညာချက်တီးခြားထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်တွင်စစ်သွေးကြွအုပ်စုတွေရဲ့တိုက်ခိုက်မှုအပေါ်ဝေဖန်ဖြစ်တင်လိုက်သလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်
ဒါပြင်ကုလသမဂအတွင်းရေးမှုချုပ်ဟောင်းကိုပီယန်နဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့အလင်းအမြအကောင့်ထက်ပေါ်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ အမေရိကန်ပြည်ထောင်စုတောင်ပိုင်းပင်လယ်ကွေကမ်းရိုးတိုင်းဟာဘေးကအာရော်လာနေပါတယ်။ဒါပေမဲ့လည်းဒီသတင်းပါအတွင်တက်ဆက်စ်ပြည်နယ်တောင်ပိုင်းနဲ့လူအီစီယားနာပြည်နယ်တွင်ကဒေသတချို့တို့မှာတော့အသက်အန္တရာယ်ဆွေးနွေးစရာအခြေအနေထိဆက်ပြီးရေကြီးနေဦးမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး30လောက်ရှိနေပြီလို့ပြောဆိုထားပြီးအသေးအပြောက်တိုးလာနိုင်တဲ့အပေါ်အ ကျေးဇူးတင်တဲ့စီးရီလေးချက်မှုလဲပါဝင်ပါတယ်အမေရိကန်ပိုင်းနဲ့ခွမ်ကျွန်းအခြေဆိုင်ဘီဝမ်ဘုံချက်လီရင်နှစ်ဆင်းနောက်ဂျပန်အခြေဆိုင် ကြာသပတင်းနေရတဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေအကျိုးမှတ်သင်ကြည့်ထိုက်ပြောပြပေးသွားတာပါဒီညစီစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဘွိုက်ဒက်စောင်းရဲ့ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကိုဗီအိုအေမြန်မာပိုင်းစီစဉ်အင်တာနက်စာမျက်နှာပါမီ.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတော့တောက်ကြနေမိနေ့ပိုင်
Thank you. This program has come to you from the Voice of America, Washington.